တရားဝင်လက်နဲ့မှောင်ခိုတဲ့ဘုတ်ကြိုးစားခဲ့လို့ဖန်ထန်ခဲ့တဲ့မြောက်ကိုရီးယားတင်မောကုမ္ပဏီတစ်ခုဟာသူ့ကိုအရေးယူတန်းခတ်ထားတာတွေကိုရှောင်ရှားနိုင်မှုအတွက်သူ့ကုမ္ပဏီကတင်မောအများစုကိုနာမည်အသစ်ပြောင်းပြီးပိုင်းရှင်အသစ်ပါပြောင်းဖြစ်ခဲ့တယ်လို့ကုလသမဂ္ဂအစိုးရခန်းစာမှာဖော်ပြထားပါတယ်။မြောက်ကိုရီးယားအတွက်အရေးယူတန်းခတ်မှုတွေကိုစောင့်ကြည့်နေတဲ့ကျွမ်းကျင်သမီးအဖွဲ့ကရေးသားတဲ့ဒီအစိုးရခန်းစာထဲမှာမြောက်ကိုရီးယားဆိုတာဟာကုလသမဂ္ဂလုံခြုံရေးကောင်စီကနေဆုံးဖြတ်ချက်ချတားမြစ်ထားတဲ့သူ့ရဲ့နျူကလ িয়ার နဲ့ဝေဟင်ပြစ်ဒုံးကြီးအစီအစဉ်တွေကိုဆက်ပြီးလုပ်နေတုံးပဲလို့လည်းရေးသားထားပါတယ်။မြောက်ကိုရီးယားကိုလက်နက်မျိုးစုံနျူကလ িয়ার နဲ့ဒုံးကြီးဆိုင်ရာနည်းပညာတွေနဲ့ဇင်ခံပစ္စည်းတွေထုတ်လို့ပြင်သွင်းမှုနဲ့ပတ်သက်ပြီးကြေပြတ်တဲ့ကန့်သက်ချက်တွေကိုချမှတ်ထားတာဖြစ်ပါတယ်။ဒါပေမဲ့ဒီတားမြစ်ချက်တွေကိုမြောက်ကိုရီးယားဘက်ကနည်းမျိုးစုံချပြီးဆက်လက်လှုပ်ဆောင်နိုင်မှုစူးစမ်းနေတယ်လို့ဆိုပါတယ်။မြောက်ကိုရီးယားဆိုတာပိုင်း OMM ပင်လယ်ရေကြောင်းစီမံခန့်ခွဲကုမ္ပဏီပိုင်းတင်မောတဆင်းကို2013ခုနှစ်တုန်းကကျူဘာနိုင်ငံကလက်နက်တွေခိုးပြီးတည်ယူလာမှုနဲ့ပနမမမှာဖမ်းဆီးရမိခဲ့ပြီးတဲ့နောက်ကုလသမဂ္ဂလုံခြုံရေးကောင်စီကဒီကုမ္ပဏီကိုအရေးယူတန်းခတ်ထားတာဖြစ်ပါတယ်။ချုံချွန်ကန်းတင်မောနဲ့အဲ့ဒီတုန်းကတရားအိတ်တွေအောက်မှာဖွဲ့ပြီးတည်ယူလာတဲ့လက်နက်တွေထဲမှာဆိုဗီယက်ခေတ်တုန်းတိုက်လေရင်တွေဒုံးကျည်တွေနဲ့ကြီးစံတွေပါဝင်ပြီးပနမတူးမြောင်းကိုဖျက်ဖို့စ조사တော့မှဖမ်းမိခဲ့တာပါ။ OMM ကိုနာမည်မဲဆင်းနဲ့ထည့်သွင်းလိုက်ပြီးလက်အနေငယ်ကြာတိတင်မောဖွဲ့ပြီးတုံးနေတယ်လို့အနောက်ပိုင်းမှာတော့နာမည်တစ်တွေကြောင်းပြီးပန်းရှင်တစ်ဖြစ်နဲ့ဆင်းဝင်စေတယ်လို့ဖော်ပြထားပါတယ်။